ကရားပြည်နယ်ရှာတော်မြို့နယ်မှာရွေးကောက်ပွဲဝင်မဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းမောက်ဝင်းဝါထွန်းဟာဖဲခုံဇာတိဖြစ်ပြီးတင်းချဘာသာရဲ့ဘွဲ့လွန်နဲ့ကြောင်းပီးထားတဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်။သူဟာအရင်ကကရားပြည်နယ်လူငယ်အဖွဲ့တွေမှာပါဝင်ခဲ့သလိုပရာဟိတတွေဆောင်ရွက်ခဲ့သူတယောက်လို့လည်းသိရပါတယ်။ဒီတစ်ပတ်လူငယ်အကြံလူငယ်အသံအတွက်မောက်ဝင်းဝါထွန်းကိုလှမ်းဆက်သွဲတဲ့အချိန်မှာကရားပြည်နယ်မှာည7:00နာရီကျော်လောက်ဖြစ်နေပြီးသူကရွေးကောက်ပွဲကိစ္စတွေအတွက်အလုံများနေတယ်လို့ကြားရပါတယ်။အဲ့တော့သူအားလက်တဲ့အချိန်စကားပြောပြတဲ့အခါမှာတော့သူ့ပညာရေးခရီးနဲ့ပတ်သက်လို့အရင်ဆုံးမေးကြည့်ပါတယ်။သူဟာအင်ဂျင်နီယာတယောက်ဖြစ်ချင်ခဲ့ပေမဲ့ဆယ်တန်းအောင်တဲ့အမှတ်နဲ့ဘာသာရပ်လိုင်းခွဲပြီးဘဝတွေကိုပြတ်ထန်းလိုက်တဲ့စနစ်ကြောင့်သူနစ်နာခဲ့ရတာကိုအခုလိုပြောပြပါတယ
်။ကျွန်မဆယ်တန်းအောင်တော့ကိုဖြစ်ချင်တာတမျိုးဖြစ်လာတာတမျိုးပေါ့။ဘာဖြစ်လို့ကျွန်မနိုင်ငံရဲ့ပညာရေးနဲ့ကအမှတ်ပေးစီမင်းနဲ့ဖြတ်တာ哦။ကအင်ဂျင်နီယာတယောက်ဖြစ်ချင်ခဲ့တာ။ကျွန်မတို့ရွေးချယ်ခွင့်နေတာအမှတ်ဆောင်တဲ့အနေနဲ့ကျွန်မတို့သွားတာလေ။answer paper ပေါ်မှာကျွန်တော်ဖြည့်လိုက်ရလက်ကနေပြီးတော့မှထွက်တယ်အမှတ်ကကျွန်တော်တို့ဆက်ပြီးလိုက်တာပေါ့ကျွန်မကနန်လေးတက်ကရိုမှာ PhD ပြင်လင်းတက်ခဲ့လို့ပြောတယ်နော်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဒေါက်တာဘွဲ့ရချင်တယ်ဆိုရင်ပထမဆန်းအနေနဲ့ဒီ pre တော့တက်တယ်အဲ့တော့ဒီ pre လင်းတနစ်ကိုတက်ပြီးတဲ့ခါကျတော့စမွဲဖြည့်ရတယ်စမွဲအောင်တဲ့ခါကျမှကျွန်တော် thesis 3နဲ့လောက်ခွင့်ရတာအဲ့ thesis 3နဲ့လောက်ပြီးရဲ့လူကမှသူကဒေါက်တာဘွဲ့ရတာပေါ့အဲ့တော့အဲ့ဒီအနေထားမှာပါနေပဲပြန်ပိုင်းဖြတ်ပြီးဆိုလို့ရှိရင်ဒေါက်တာဘွဲ့ရောက်ဖို့အတွက် PhD ဆိုတာကခုအတွေ့အကြုံစတင်ရပြီးတော့မှတီချင်းစံစနိုင်ရမှာလေဥပမာဘာတစ်ခုကိုဆိုလို့ရှိရင်ကိုကခြစ်ပြီးသားအရာတွေပေါ်နေခြစ်တည်ပြီးတော့အစ်စ်တစ်တွေဖန်တီးရမှာပေါ့ဒါပေမဲ့ဒီလောက်ရေးကြည့်တဲ့ PhD ဘွဲ့ကိုသုံးဖြတ်ချက်ချတော့မှ answer paper ပေါ်ဖြည့်လိုက်တဲ့အရာတွေပေါ်ကနေပဲသုံးဖြတ်ချက်ပေးတာလေပြီးတဲ့ခါကျတော့ထပ်ပို့ပြီးတော့မှအတွေးခေါ်တွေမြင့်နေဆိုင်ရည်ရှိနေတဲ့လူတွေရတညာထိုက်တဲ့အနေထားကိုမရတော့ဘူးပေါ့ကိုကကိုဘလောက်ပဲတိတိကျကျစံစားနိုင်တဲ့ဉာဏ်နေရှိနေစေအောင်တော့အဲ့ဒီလူကကြံခဲ့ပဲ
နိုင်ငံရေးကိုဘယ်အချိန်လောက်မှစပြီးစိတ်ဝင်စားလာတာလဲလို့မေးကြည့်တော့မဝင့်ဝါထွန်းက
2010နဲ့2011ကျောင်းမှာကျောင်းရေးမန်လေးတို့မလေးဒီ PhD entrance ကိုပြည်နဲ့တနစ်ပိုက်တည်တယ်။ဒီကနေစတယ်လို့ပြောလို့ရတယ်ရှင့်။ဒုက္ခကြီးရေးအတင်းတစ်ခုကိုစပြီးတော့မှထူထောင်ဖြစ်ကြတယ်ပေါ့နော်။တို့ဒီခေကုံလောကပါလာလို့ခေါ်တယ်။ဒီကတော့လူမှုကွန်ရီရေးအတင်းပေါ့။အဲ့လိုဆောင်တဲ့ခါမှာကျွန်မပါတယ်ပေါ့။အဲ့ဒီကနေမှတခြားလူငယ်ဖွဲ့စည်းနေဒီနိုင်ငံရေးနဲ့ပတ်သက်တဲ့အသိပညာသင်တန်းမျိုးလေးတွေတခြားအသိအမြင်ဖွင့်တဲ့သင်တန်းမျိုးလေးတွေကျွန်တော်လိုက်ပြီးတော့မှပေးရတယ်ပုံပုံလေးဝင်စားလာတယ်ပေါ့ကျွန်တော်တို့စာချီတိုက်ကလေးချစ်တယ်လေပေါ့ဆိုပြီးလို့ရှိရင်ကျွန်တော်ဒီနိုင်ငံရေးသက်သက်တဲ့ဒီ constitution ကိစ္စမှာဖွဲ့စည်းပုံချစ်ကဥပဒေပြင်ဆင်ရေးနဲ့တက်တဲ့ကိစ္စတွေမှာကွန်ရက်ထဲမှာစမ်းစမ်းသမန်ဝင်ခဲ့တယ်ပေါ့နော
်ဒါပြင်ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ NNE ရအဖွဲ့တွေကြိုးစားနေတာကိုသူ့အနေနဲ့ထောက်ခံတယ်လို့ NNE ရပညာရေးကွန်ရက်အဖွဲ့ကအဆိုပြုလာတဲ့အကြောင်းပြင်ပပညာရေးတို့တိုင်းရင်းသားဘာသာစကားနဲ့သင်ကြားပေးတို့ဟာလည်းလက်တွေ့ဆန်တဲ့တောင်းဆိုချက်တွေဖြစ်တဲ့အကြောင်းသူ့ဘဝအတွေ့အကြုံနဲ့ရှင်ပြီးမဝင်းဝါထွန်းကပြောပြပါတယ
်။ NLER ကဒေါက်တာတိုင်းရုံနဲ့တကွာဆရာမတော်သူမတို့ဦးဆောင်တဲ့အရာတွေကိုကျမသဘောကျတာရှိတယ်။ကျမစိတ်ဝင်စားဆုံးကတောင်းပြင်ပပညာရေးပေါ့။ကျမတို့နိုင်ငံမှာပြိုင်နဲ့ထဲရိုက်ချိုးခဲ့ပြီးမှမြင်တာကပညာရေးစနစ်ရဲ့စီးပွားရေးစနစ်နော်။မိသားစုစားဝတ်နေရေးအဆင်မပြေဘူးဆိုလို့ရှိရင်မိဘဒီကလေးတယောက်ရဲ့ပညာရေးကိုဘယ်လိုမှမပံ့ပိုးပေးနိုင်ဘူး။အဲ့လိုပဲတစ်ခါတစ်ခါကနေဒီကလေးတယောက်ကညာတွေတင်လိုက်လို့ပညာတတ်သွားစေအောင်အလောက်ကန်ခွင့်လည်းမရဘူး။ဆိုလို့ရှိရင်ဒီကလေးအတွက်ယဉ်ကြီးမြုံနံလိုက်တဲ့အချိန်မိဘတွေရဲ့စူးစမ်းမှုတွေအားလုံးအလဟာတဖြစ်သွားတယ်လေအဲ့တော့အဲ့ဒီနောက်ပြန်နဲ့ခဲကျမတို့နိုင်ဖြတ်စီခဲ့လို့မြင်တယ်ပညာရေးစနစ်မှာလည်းကောင်းမွန်တဲ့လွတ်လပ်သွေးခွက်ခွေးရှိတဲ့ပညာရေးကိုမပေးဘဲနဲ့ပုံသေးနည်းတစ်ခုနဲ့ဒါတင်ဒါကြက်ဒါဖြေဟုတ်ကဲ့ရှင်လို့ပြောနေတဲ့လူကိုလိမ့်မာတယ်ယဉ်ကျေးတယ်ဆိုတဲ့စနစ်မျိုးနဲ့ကျမတို့ရိုက်သွင်းခဲ့တယ်ကျမတို့ဒီတောင်တန်းဒေသတွေမှာအများဆုံးဖြစ်နေတဲ့ပြဿနာကအဲ့လိုခေါင်းနဲ့နေရာမျိုးမှာဆရာဆရာမတွေတာဝန်ကျလိုက်တယ်ဆိုရင်အခြားဌာနကဆရာမတွေလာတယ်ဟုတ်ပြီဒီဆရာမတွေလာတယ်ဆိုလို့ရင်ဒီဆရာမတွေတော့ online နိုင်သလား okay လာတယ်ပဲထားအောင်ဘာပြဿနာစတတ်လဲဆိုတာစကားခက်ခဲစတွေ့ပြီအဲ့တော့ကလေးတွေကိုပညာသင်ပေးဖို့ရောက်လာတဲ့ဆရာမနဲ့ကလေးတွေထဲမှာဘာသာစကားမှာအခက်ခဲဖြစ်နေမှာတော့ဒီကလေးကိုဘာနဲ့စတော့တင်မလဲကလေးရင်းနှီးအောင်သူလှုပ်လိုက်ရတဲ့အချိန်ကာလကအနည်းဆုံး3လနဲ့6လကြာကြာမယ်ဆိုတော့3လနဲ့6လကြာကြာပြီးသွားတဲ့အခါမှာ10လလောက်ပြီးရောက်ပြီဆိုရင်ကလေးကစမဲချေရပြီကလေးနဲ့ဆရာမကြားထဲမှာ communication တော့မနေစူးစမ်းရတော့မှဒီဆိုင်ကိုစူးစမ်းပြီးသင်ရပါတယ် ဖြေလိုက်တဲ့ပညာရေးကဘာလဲဆိုတော့မအောင်မနေရစနစ်အဲ့ဒီကလေးကတစ်နှစ်အောင်သွားပြီအဲ့တော့ဒုတိယနှစ်လည်းရောက်လာရောဒီဆရာမကအဝေးကနေရောက်လာတယ်အများဆုံးနေနှစ်နှစ်သုံးနှစ်အဲ့တော့နှစ်နှစ်နေပြီးတည်းဆိုရင်ဒီဆရာမပြောင်းတယ်အဲ့တော့နောက်ဆက်အစ်တစ်ယောက်ရောက်လာမယ်အဲ့တော့ခုနကလိုပဲ communication ပြီးတော့မှအလုပ်လုပ်ကင်ဆောင်ရွက်တယ်အဲ့လိုပဲမအောင်မနေရစနစ်အောင်သွားတယ်ဟုတ်ပြီစုတ်ထတယ်ဆောက်ပြီးအဲ့စုတ်ထတယ်မှာစုတ်ထတဲ့အချိန်မပိုင်ဘူးဆိုရင်ကျွန်တော်တောင်ပေါ်ဒေတာမှာအများဆုံးရှိမူလားတယ်အဲ့တော့အလေတန်းပညာကိုမြို့ပေါ်သွားထားရပြီအဲ့တော့မြို့ပေါ်ကျောင်းသွားထားတဲ့အခါမှာစတွေ့ရတဲ့အခက်ခဲကနှစ်ခုရှိတယ်။တစ်တစ်ချက်ကုန်ကြဆေးတွေမိဘခေါင်းထဲထည့်ရပြီ။ဒုတိယတစ်ချက်ဒီလေးကမအောင်မနေရစနစ်နဲ့လေးတန်းတိအောင်လို့ပေါ်ရောက်လာတဲ့အခါမှာစာမလိုက်နိုင်တော့ဘူး။အဲ့တော့ဒီကလေးတွေကကျောင်းထွက်ရရော။အဲ့တော့ကျွန်တော်ကကျောင်းပြင်ပညာရေးကိုစိတ်ဝင်စားတယ်။အဲ့ဒီကဏ္ဍဆက်သုံးခုတည်းမှာလေ။နောက်တစ်ခုကစိတ်ဝင်စားတာကသင်္သာဘာသာစကားတင်ကြားရေးကဏ္ဍပေါ့။လက်ရှိမှာတွေ့မကြဘူးလို့ဆိုနိုင်မယ်။ကျွန်တော်တို့တိုင်းဒေတာတွေမှာရှင်တိုင်းနာပါတာစကားကိုအခြေခံပြီးတင်တာကတိုင်းနာဒေတာကလေးတွေအတွက်လက်တွေ့ကြပြီးအခြေခံကြတဲ့ချက်လို့ပြင်တာပေါ့
သူကအခုလာမဲ့2015ရွေးကောက်ပွဲမှာကိုယ်တိုင်ပါဝင်ပြီးလွှတ်တော်နိုင်ငံရေးလှုပ်ဖို့ကိစ္စကိုခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာလို့ပြောပါတယ်ဒါအပြင်ရွေးကောက်ပွဲအပြီးနောက်ပိုင်းကာလတွေမှာကြုံတွေ့ရမယ့်ကိစ္စတွေကိုလည်းသူကအခုလိုသုံးသပ်ပြပါတယ်
ကိုချင်းလေးရကိုရောဆိုတာပိုကောင်းမယ်ဆိုတဲ့အဖြစ်ကိုတော့တွေ့တာပေါ့နော်။ဒါလေးကန်နေပြီးတော့မှကျွန်မဆုံးဖြတ်ချက်ခက်ခဲမှာချမိတာပေါ့။ကျွန်တော်တို့ပြုပြင်ရမှာပြောင်းလဲမှာလေအများကြီးရှိတယ်။အဲ့တော့အဲ့ဒီပြုပြင်ရပြောင်းလဲအများကြီးကရေတူလုံးဖြစ်သလိုရေရှည်လည်းနေအများကြီးရှိတယ်။ဒါပေမဲ့လူထုလိုချင်တာကချက်ချင်းပြောင်းလဲကိုလိုချင်တာ။အဲ့တော့ဒီကြားကာလမှာကျွန်မတို့ကဖြည့်ပြီးသားမျက်ရိုင်းနေရှင်းပြီးတော့မှမြေကိုခွန်းနဲ့အဆင့်ပဲရှိမှာ။စိုက်ပျိုးနေကန်ကောင်းအဲ့ဒီကနေထွက်လာပြီးပွင့်ဆိုတာကရေတိုတီးပွင့်လည်းရှိမယ်ရေရှည်တီးပွင့်လည်းရှိမယ်ခါရအောင်ပါပေါ့အဲ့တော့ဒီလိုမျိုးဥယျာဉ်မှုကောင်းကောင်းတယောက်လိုအပ်နေတဲ့ကာလမှာဒေါ်ဆန်းစုကြည်လွယ်လို့ရှိရင်မြန်မာနိုင်ငံမှာဘယ်သူမှမလုပ်နိုင်ဘူးကျွန်မယုံဒါကြောင့်မလို့ဒေါ်ဆန်းစုကြည်ကလည်းဒီတစ်ချိန်မှကျွန်မတို့မွေးလို့ဆိုလို့ရှိရင်ကျွန်မတို့တော့ဘယ်တော့မှထပ်ပြီးတော့ပြန်မနိုင်တဲ့ဆုံးရှုံးမှုဖြစ်သွားနိုင်တယ်ဆိုတဲ့ဆုံးဖြတ်ချက်တော့မှတ်ထားပြီးတော့ဝင်ခဲ့တာပေါ့
ကြားပြီနဲ့ရှာတော်မျိုးနယ်မှာရွေးကောက်ပွဲဝင်မယ် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းမဝင်ဝထွန်ရဲ့အတွေ့အကြုံနဲ့စိတ်ကူးစိတ်တမ်းတွေနားဆင်ကြရတာပါခင်ဗျ။တ
ငယ်ချင်းရှေးစင်တဲ့ဘဝဟာမြေချုံနေပါစေအောင်မြင်ပါစေတစ်ခါတည်းရမှာခါ